Republican Party တမရာလောင်း Donald Trump နဲ့အီရန်နိုင်ငံမှာကြဆုံသွားတဲ့ American စစ်သားရဲ့မွတ်စလင်မိဘတွေဖြစ်ကြတဲ့ Khizar Khan နဲ့ Ghazala Khan တို့ကိုသတင်းတပတ်ကြာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက် Republican Party ဝင်တွေက Trump ကိုလူသိရှင်ကြားဝေဖန်ပြောဆိုမှုတွေပြုလုပ်လာကြတာဟာပါတီထိပ်တန်းခေါင်းဆောင်တွေအကြားကာလာရှိကြဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရှုံးနိမ့်ခဲ့တဲ့နည်းပညာကုမ္ပဏီကြီးတစ်ခုရဲ့အထင်ကရအကြီးအကဲဟောင်း Matt Whitman ကဒေါ်နယ်ထရမ့်ဟာမယိုးသားတဲ့လူဘိန်းကြိုက်မျက်လုံးပေးမဲဆွယ်သူဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးသူမအနေနဲ့ Hillary Clinton ကိုထောက်ခံအားပေးမှဖြစ်တယ်လို့ရန်ပုံငွေလဲကူရှာပေးမယ်လို့အင်္ဂါနေ့ကပြောပါတယ်။ထရမ့်ကခမ်းမိသားစုအပေါ်တိုက်ခိုက်မှုတွေကိုအမျက်ဒေါသထွက်တဲ့အတွက်နယူးယောက်ပြည်နယ်က Republican အောက်လွှတ်တော်အမတ် Richard Hanna ဟာ Hillary Clinton ကိုထောက်ခံမယ်လို့ပထမဆုံးအကြိမ်စတင်ပြောဆိုလိုက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့လွှတ်တော်အမတ်တဦးဖြစ်လာခဲ့ပါတယ်။သမ္မတ Barack Obama ကလည်း Donald Trump ဟာနိုင်ငံတော်တင်နာပတိချုပ်ဖြစ်ဖို့အရေးအချင်းမပြည့်မိကြောင်းလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအနေနဲ့တမှုထူးခြားစွာအင်္ဂါနေ့ကပြောကြားလိုက်ပြီးနိုင်ရည်အနေနဲ့အကြမ်းမှာ Republican Party ဝင်တွေက Hillary Clinton ကိုထောက်ခံကြောင်းပြောဆိုမှုတွေထွက်ပေါ်လာတာပါ။သမရအိုဘားမားရဲ့အဲ့ဒီလိုတိုက်ခိုက်ပြောဆိုခြင်းခံလိုက်ရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းသမရဟာသူ့လုပ်နေတဲ့အလုပ်ကိုနားမလည်သူဖြစ်တဲ့အပြင်ပြော့ညံ့တဲ့သမရတူဖြစ်တဲ့အကြောင်းသမရအိုဘားမားပြောဆိုအပြီးမကြခင်မှာပဲထရမ့်ကချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါတယ်